ရှင်ရဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာအတီးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်။အခုဆုံး Facebook Messenger ကနေပြီးတော့စာတို့လေးတွေရေးလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးသွားမှာပါ VOE ကိုကျေးဇူးတင်ပါတယ်တရင်မှန်ပြောပေးတဲ့အတွက်ကြောင့်ပါလို့ဆိုလာတဲ့သောရရှင်ကတော့ Superman ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်ဇော်ဟောဆိုတဲ့ Facebook သောရရှင်ကတော့ Messenger ကိုပြောပေးပါတယ် COVID-19 နဲ့ပတ်သက်တဲ့အခြေအနေတွေကိုဒေါက်တာဇေယျတက်နဲ့ Skype ကနေ interview လုပ်ပေးပါအောင်လို့ရယ်ဟုတ်ကဲ့ပါအကြောင်းထူးရင်ထူးသလိုဒီသက်ဆိုင်ရာဌာနတွေကဆရာဝန်တွေနဲ့ဆက်သွယ်မေးမြန်းပြီးတော့အင်တာဗျူးတွေတင်ဆက်ပေးနေပါတယ်ရှင်။မင်းချင်းလည်းပြောလိုက်ပါမယ်နော်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကမ္ဘာကိုပြင်းပြင်းထန်ထန်ရိုက်ခတ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုတော့ဒီမြန်မာနိုင်ငံကနိုင်ငံသားတွေအပြင်ကမ္ဘာတစ်ဝှမ်းမှာရောက်နေကြတဲ့နိုင်ငံအသီးသီးကမြန်မာတွေလည်းခံစားနေကြရတာပါနော်ဒီထဲမှာဒီတစ်ပတ်တော့ရေးလာတဲ့သောရရှင်တွေရဲ့စာတွေထဲမှာတော့အိန္ဒိယနဲ့မလေးရှားကရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ် Bishpak Angko ဆိုတဲ့သောရရှင်က VOE ရေးတဲ့ခံစားရပါတယ်တဲ့ဘာကြောင့်များပါလဲသူကအိန္ဒိယမှာဈေးဝယ်တာတော့မလုံခြုံတော့ပါဘူးဗိုင်းရပ်စ်ကလာနေပါပြီဆိုပြီးတော့ဈေးတောင်ရောင်းမပေးခြင်းဘူးကျွန်တော်ကတရုတ်ဟုတ်မဟုတ်ဆိုတာလည်းမသိကြဘူးမြန်မာပြည်ကပြောတော့အကျန်းဖက်တမားနိုင်ငံကလို့ပြောသွားသေးတယ်တဲ့သူတို့ပြောတဲ့ဟင်ဒီစကားနဲ့ပြောမှဈေးဝယ်ခွင့်ပေးတယ်ဗိုင်းရပ်စ်ကဟင်ဒီလိုပြောရတဲ့ဆိုပြီးတော့ကြိုဆိုကြပြီမဲ့ရောဂါရောတင်မလာနဲ့ဆိုပြီးတော့ကြံတဲ့နေစကားနဲ့ဆက်ဆံခံရပါတယ်ဆိုပြီးတော့အိန္ဒိယရမြန်မာဒုက္ခတဲ့သူဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်နောက်ထပ်အိန္ဒိယကရေးလာတဲ့သောရရှင်တစ်ယောက်ကတော့ဆိုခဆိုတဲ့သောရရှင်ပါဖီယိုရီသတင်းပို့ပေးသူတွေအားလုံးကိုကျေးဇူးတင်ပါတယ်။တခုလောက်တော့သတင်းပို့ခြင်းလို့ပါ။အခုအိန္ဒိယမှာမြန်မာပြည်သူပြည်သားများစွာပိတ်မိနေပါတယ်။စားဖို့နေဖို့အတွက်တွေပါခက်ခဲမှုတွေနဲ့ကြုံတွေ့နေရပါပြီ။အစိုးရအနေနဲ့တရုတ်ထိုင်းမှာရှိတဲ့ပြည်သူတွေကိုပြန်ပြီးတော့ခေါ်ယူသလိုအိန္ဒိယမှာရှိတဲ့မြန်မာပြည်သူတွေကိုလည်းခေါ်ယူဖို့ပန်ကြားခြင်းပါတယ်။ဆိုပြီးတော့ဆိုခါဆိုတဲ့အိန္ဒိယကသောရရှင်ရေးလာပါတယ်ရှင်။အခုတော့ဒီကိုရိုနာကပ်ဘေးရဲ့ဒဏ်ကိုတော်တော်ခံနေရပါတယ်ဆိုတော့မလေးရှားရောက်မြန်မာတွေရဲ့အစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်မလေးရှားကနိုင်ငံတော်ဝန်ထမ်းတန်ယုံကတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကအင်မီဂရေးရှင်းကိုကျွန်တော်တောင်းဆိုလို့ရမယ်ဆိုရင်တောင်းဆိုခြင်းပါတယ်ဆိုပြီးတော့စာရေးလာတဲ့ကိုအောင်စော်လင်းကတော့သူ့ရဲ့နိုင်ငံကူးလက်မှတ်နံပါတ်ပါထည့်ပြီးရေးလာတာပါ
COVID-19 ဖြစ်လာကစားအချိန်တစ်လအတွင်းတုန်းကတရုတ်ပြည်မှာပဲဒီရောဂါတွေရှိနေတုန်းကျွန်တော်တို့မလေးရှားမှာရောက်နေတဲ့သူတွေတကြမတိုင်ခင်မြန်မာပြည်အပြီးပြန်ဖို့ဆိုပြီးတော့ပါမစ်မတူပဲနဲ့ကျွန်တော်တို့ပဲလေရင်လက်မှတ်ကြိုးဝယ်ပြီးစီစဉ်ထားသူတွေအများကြီးရှိမှထင်ပါတယ်။မတ်လ19ရက်နေ့ကစပြီးလော့ခ်ဒေါင်းချလိုက်တုန်းကခဏပဲထင်သာခဲ့တာ။ကာယောဂါကြောင့်အခုဂျွန်9ရက်နေ့ထိထပ်တိုးလိုက်တော့အခုအဆင်မပြေတဲ့အခြေအနေဖြစ်လာပါတယ်။အစားတော့ကတော့မလေးရှားကနိုင်ငံသားသားအလို့သမားတိုင်းထင်နေကြတာကအလို့ပါမစ်ရှိနေတဲ့အလို့သမားတိုင်းအခြေခံလစာရကြမယ်ပေါ့လေ။ကျွန်တော်တို့လိုပြန်ဖို့တထေးလဲပြောထားသူတွေပါမစ်မတိုးထားသူတွေကနိုင်ငံလဲမပြန်ရပဲတောင်းတင်းနေပါလေလစာမပြောနဲ့ဘာမှလည်းမရပါဘူးတထေးကလည်းပြစ်ထားပါလေကျွန်တော်ပါမစ်က factory worker ဆိုတော့ passport ကတထေးကယူထားလိုက်တာပါပါမစ်ကလည်း April 26ရက်နေ့ကကုန်သွားပါပြီဒီမှာသူ့နိုင်ငံသားတွေကြတော့အစိုးရရဲ့ထောက်ပံ့ကြီးနဲ့အိမ်ပြေမထွက်ရလေကောင်းလေဆိုသူတွေကများပါတယ်အခုကအလုံးအဆင်ပြေတယ်လို့ပါပဲစေယုံလူသမားတွေကိုအခြေခံလစာဒါမှမဟုတ်စားစိတ်ကုမ္ပဏီကနေထောက်ပံ့နေပါတယ်အလေလာပြီးကိုဗစ်ကြောင့်ပြန်မရသူတွေပြီးတော့ကျွန်တော်တို့လိုအပြီးပြန်မယ်ဆုံးဖြတ်ပြီးတော့တောင်းတင်နေတဲ့လူတွေမြန်မာနိုင်ငံကပြန်ခေါ်မယ့်စီရင်တယ်များစဉ်းစားပေးနိုင်မလားတန်ယုံကတောင်းဝန်ရှိသူတွေကိုမေးချင်လို့ပါအခုကြားနေရတာကပထမတစ်ခေါက်ကယ်ဆယ်ရေးလျင်မှာအလို့သမားတွေမပါပဲပါမင်းနဲ့အလို့လို့သူဆိုင်ပန်ရှင်ဘာညာကွိကတွေကအရန်အရန်အစဉ်ပြေးနေကြတဲ့လူတွေကအရင်ပြန်သွားကြတော့စိတ်မကောင်းဘူးပေါ့ဗျာကြားမိတာကိုပြောတာပါဒီစက်ရုံမှာလုခဲ့တာ2017 60 ပါမေးစာရုံကလေးကလုခဲ့တာပါဒါတွေထားလိုက်ပါတော့ကျွန်တော်တို့ပြန်ရင်ဒဏ်ငွေဆောင်ရအောင်မလား
ဟုတ်ပါတယ်ခင်ဗျာအများကြီးနေရင်ထောင်ထဲရောက်သွားဖို့များလို့ပါဟုတ်ပါတယ်ဒီလိုမျိုးကပ်ပေးဒုက္ခကြားထဲမှာသူများတိုင်တပါးနိုင်ငံမှာသွားပြီးတော့ဒီတောင်တင်နေရတဲ့ကိစ္စတော်တော်လေးကိုခက်ခဲတယ်ဆိုတာသိရပါတယ်ဒီလိုစာရေးဖတ်ရလို့လည်းအထူးစိတ်ပင်ပန်းစိတ်မကောင်းဖြစ်ရပါတယ်ရှင်ကိုအောင်စောလေးနဲ့ဒီမလေးရှားမှာပြင်ပြီးဒုက္ခရောက်နေတဲ့သူတွေ အခြေအနေတွေအများဆုံးအဆင်ပြေပါစေလို့ပဲကြားရတဲ့ကစူတောင်းပေးမိပါတယ်နော်ဒီလေရင်ခီးစင်တွေလည်းအခုပြန်တန်းပြီးတော့ခေါ်နေပြီဆိုတော့မကြာခင်တော့ကိုယ်လည်းရလာမယ်လို့ပဲမျှော်လင့်ရပါတယ်နောက်ထပ်မလေးရှားရောက်နေရဆိုတဲ့သောရရှင်ရေးလာတဲ့စာကတော့ကျော်မျိုးဆိုတဲ့သောရရှင်မှာမင်္ဂလာပါတဲ့ကျွန်တော်အခုမလေးရှားမှာပါရခိုင်သားလေးတယောက်ဖြစ်ပါတယ်မလေးရှားမှာကျွန်တော်တို့မြန်မာတွေဒုက္ခရောက်နေပြီးတော ဒီမြန်မာနိုင်ငံကကျမတို့ကလည်းကြားတွေကနေဒီလိုသောရရှင်ရဲ့စာတွေလွှင့်ပေးတာမျိုးဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေကဖြစ်ပေါ်နေတဲ့သတင်းတွေကိုတင်ဆက်တာမျိုးကလွယ်လို့အထူးစိတ်မကောင်းဖြစ်ရပါရဲ့နော် ဖီယိုကိုစာရေးလာကြတဲ့တော်ရရှင်တွေမှာမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလိုလိုလည်းထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိရပါတယ်ဒီထိကစာတစ်စောင်ကိုအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်နော် မင်္ဂလာပါဗီအိုကြီးအခုကဘာကြီးအတွက်အပူပင်နေများနေတဲ့တစ်ချိန်မှာဗီအိုကတစ်စင်အကြံပြုချင်တာလေးရှိလို့ပါဆိုတော့ရေးလာတဲ့တော်ရရှင်ကတော့
ရီဂန်ဆိုရနဲ့အထက်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့မြန်မာပြည်ကိုပိတ်ဆို့မှုပြုလုပ်မယ်ဆိုရင်တည်တည်ချာချာအလင်းထားစစ်စစ်ပြီးမှချမှတ်စီချင်လို့ပါ။ဘာဖြစ်လို့လဲဆိုတော့ US အပအဝင်အထက်နိုင်ငံကြီးတွေကပိတ်ဆို့ကန့်သတ်မှုများလာလေလေအင်းကြီးချင်းမိတ်ဆွေကြီးအတွက်တော့ကြိတ်ပြုံးနေပါပဲ။မြန်မာပြည်သူနဲ့လက်ရှိပြည်သူအစိုးရအနေနဲ့ကတော့မရှူတာမဆိုင်တာပါဗျာ။ဒါကို VOA 1တော်သားတွေနဲ့အတူမြန်မာပြည်သူတွေလက်ရှိပြည်သူအစိုးရအနေနဲ့သိနေပေမဲ့မပေါင်းခြင်းလဲပြုံးနေရ နံပေမဲ့လည်းရှုနေရအောင်ပါပေါ့ဟိုနေ့ကကရင်ပြည်နယ်မြို့သစ်တဲတဲ့ကိစ္စလေးကြားသိရတော့မြမကြီးဟာမိတ်ဆွေကြီးတို့အတွက်လုံချင်တိုင်းကိုဖြစ်နေပါရောလားဗျာလို့အတွေးဝင်မိပါတယ်စိတ်တော့မကောင်းပါဘူးဒါလဲကိုလူတွေပါလို့ဖြစ်ရတာပါပဲဒီအခြေအနေကနေကြော်လွားနိုင်ဖို့မြမပြည်သူတွေကိုအားကိုးနိုင်ဖို့ခက်အဆက်ဆက်မိတ်ဆွေကြီးရဲ့ကြီးစိုးပူကြောင့်မှုအောင်မြမပြည်သူနဲ့ ပြည်သူအစိုးရများအနေနဲ့မိတ်ဆွေကြီးကိုတရားမျှတာတဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနိုင်အောင် US အပါအဝင်အထက်နိုင်ငံကြီးတို့အနေနဲ့ဒီကမ္ဘာကပ်ဘေးကြီးကိုကြော်လွှားပြီးနောက်ပိုင်းမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုကိုလက်ရှိအစိုးရကိုယုံကြည်ခြင်းအားဖြင့်ဓာတ်လုပ်ပေးကြပါလက်ရှိအစိုးရကိုဝန်ရံပေးစေချင်ပါတယ်
โอเคအနောက်နိုင်ငံတွေကနေပိတ်ဆို့မှုတွေပိုပြီးတော့ဖိတိုးလှုပ်လာတဲ့အခါမှာဒီအရှိတ်ဘက်မှာရှိတဲ့အင်းကြီးနိုင်ငံကြီးရဲ့အမျက်ထုတ်မှုကိုကြုံတွေ့ရပါလိမ့်မယ်ဆိုပြီးတော့ဒီသောရရှင်စိတ်ပူပြီးရေးလာတာဖြစ်ပါတယ်ဒီသောရရှင်ကဗီဒီယိုဝိုင်းတော်သားတွေတင်ရင်တင်တယ်လို့ကြုံရင်ကြုံတယ်လို့အခွင့်အရေးတာရင်တာတယ်လို့အထက်နိုင်ငံခေါင်းဆောင်များပိုပြီးတော့ကြားသိအောင်ကူညီပြီးပြောပေး မနိုင်ငံကအရေးကြီးတဲ့သတင်းတွေကိုနိုင်ငံတကာသိရှိဖို့လေအင်္ဂလိပ်ဘာသာနဲ့တင်ပြပေးနေတာဖြစ်ပါတယ်နော်။သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်။တေးချောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြေတားဒေးလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ဖော်ပြပေးဦးမှာဖြစ်ပါတယ်။မောင်ဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်family@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။ းကောင်းလာတဲ့သတင်းရှင်တွေရဲ့မြန်မာသတင်းစကားနဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်။ဒီတစ်ပတ်တည်ထောင်လာတဲ့သတင်းရှင်ကတော့ကြော်စင်ဆိုးဆိုတဲ့သတင်းရှင်မှာ Messenger ကနေပြီးတော့စာရေးပြီးတော့တောင်းဆိုလာတာဖြစ်ပါတယ်။တခြားသတင်းရှင်တွေလည်းသူ့လိုပဲတချင်းတောင်းနေတယ်ဆိုရင်တော့ကျမတို့ရဲ့ Facebook စာမျက်နှာ Messenger ကနေပြီးတော့လာပြီးတော့စာရေးပြီးတော့တချင်းတောင်းနိုင်ပါတယ်လို့သတင်းပေးကြပါတယ်နော်။ဒီတော့ရှင်ကြော်စင်ဆိုးကကျွန်တော်ကတော့သခိုင်းတိုင်းဒေသကြီးရေဦးမြို့နယ်ဝတ်သေးကျေးရွာကပါတဲ့လာမယ့်မေလ20ရက်နေ့မှာမွေးနေ့ကျရောက်တဲ့သခိုင်းတိုင်းဒေသကြီးတမူးမြို့နယ်ထင်စင်းရွာတစ်ကျေးရွာကခြေရတဲ့သူမနှင်းဖြိုးဝေရဲ့အသက်20ပြည့်မွေးနေ့လက်ဆောင်ဖြစ်တဲ့ဗန်နီဖြိုးရဲ့အလွမ်းပြေနန်းဆိုတဲ့တခြင်းလေးကို VOA ကတဆင့်မွေးနေ့လက်ဆောင်ပေးပို့လိုက်ပါတယ်တဲ့ဟုတ်ကဲ့ထင်စင်ရွာတစ်ကျေးရွာကမနှင်းဖြိုးဝေအတွက်ရဲဦးမြို့နယ်ဝတ်သေးကျေးရွာကကိုကျော်စင်ဆိုးမြတ္တာဒီလက်ဆောင်ပေးပို့ပါရရှင်။သူတောင်းဆိုထားတဲ့ဗန်နီဖြိုးတီဆိုတဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါရနော်။မန်နင်းဖြိုးဝင်မင်္ဂလာမွေးနေ့ဖြစ်ပါစေလို့လည်းဆုတောင်းပေးကြပါရ။တေးတောင်းတဲ့သောရရှင်တွေရော VOA တေးချစ်သောရရှင်တွေရောဗန်နီဖြိုးတီဆိုထားတဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါရရှင်။နားဆင်ကြပါအောင်နော်။ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။